မကြခင်တတ်တန်းကုံဆုံးတော့မယ်မြန်မာအစိုးရအနေနဲ့နိုင်ငံကြီးအကျဉ်းသားတွေအားလုံးကိုလွှတ်ပေးဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိစဉ်မှာအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းပြောကြားလိုက်ပါတယ်။အဲ့လိုနိုင်ငံကြီးအကျဉ်းသားတွေကိုပြန်လွှတ်ပေးခြင်းအပြင်လက်ရှိအစိုးရအနေနဲ့ဆောင်ရွက်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုပြီးပြည့်စုံစေတဲ့သမိုင်းအမွေကြံရင်စင်မှာဖြစ်တယ်လို့လည်းသူကပြောပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်။
အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့ကနေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်တာမှာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေမှာစင်ခေါ်မှုတွေရှိတဲ့အကြောင်းအပါအဝင်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုအမေရိကန်အစိုးရကဆက်လက်ကူညီပံ့ပိုးပေးသွားမယ်အကြောင်းတွေပါပြောကြားရင်းနိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးကိစ္စကိုပါထည့်သွင်းပြောကြားသွားကြတာပ
ါ We urged the government the existing governmentto complete the process and to release all political prisoners. Indeed, one of the great legacies of this government is the work that is
ရှိဆိုရအနေနဲ့သူတို့ဆောင်ရွက်နေတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ပြည့်ပြည့်စုံအောင်လှုပ်ဆောင်တဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလှုပ်ပေးဖို့ကျွန်တော်တို့တိုက်တွန်းပါတယ်။တကယ်တော့လက်ရှိအစိုးရရဲ့ကြံရင်မဲ့တမိုင်းအမူအနှစ်တွေနဲ့ကတခုကတော့ပြုပြင်ပြောင်းလဲမှုကြဲကြဲပြန့်ပြန့်လှုပ်ဆောင်ခြင်းပဲဖြစ်ပါတယ်။အထူးသဖြင့်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးရေးပါဝင်ပါလေအစိုးရတက်ကိုအာဏာဆွဲပေးတဲ့အခါမှာနိုင်ငံရေးအကျဉ်းသားအလုံးလွှတ်ပေးပြီးသားဖြစ်မယ်ဆိုရင်လက်ရှိအစိုးရရဲ့တမိုင်းအမွေအနှစ်ဟာပြည့်ပြည့်စုံသွားမှာဖြစ်ပါလေအစိုးရတက်တက်လာတဲ့အခါမှာနိုင်ငံရေးယုံကြည်ချက်ကြောင့်အကျဉ်းချခံထားရသူတွေတယောက်မှမကြံဖို့အတွက်နိုင်ငံရေးအကျဉ်းသားတွေအလုံးကိုပြန်လွှတ်ပေးတင်ပါလေ
ဦးမင်းလွင်ဦးဟာ AHRC အာရှလူ့အခွင့်အရေးကော်မရှင်ကရှေ့နေတူပါသူကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေအများပြားကြန့်ရှိနေသေးတယ်ဆိုတာကိုထောက်ပြပြောဆိုပါတယ
်။ကျွန်တော်ကြည့်တဲ့လောက်ကတော့နော်ဟိုသမရရေးဥပဒေရှင်ရဲ့လက်ထက်မှာလူငင်းချမ်းသာခွင့်ဆက်သွယ်ခြင်းလောက်ပြီးတယ်။ဆက်သွယ်ခြင်းလောက်ပြီးပြီမဲ့နိုင်ငံရေးသမားတွေအကုန်မပါပါဘူးပေါ့နော်။အဲ့ဒီတော့ငါကြံနေတဲ့လူတွေထဲမှာအထူးသဖြင့်ဆိုလို့ရှင်ဘုံမူဝင်းနိုင်ကျော်တို့ဘိုးကြီးနေလင်းတွေတို့နော်အဲအဲ့ဒါတွေအစားပေါ့ဗျာ။ကြံနေကြတယ်နောက်ပြီးတော့တခါကျွန်တော်တို့ကုထင်းကျော်ကြံနေတယ်ကျွန်တော်တို့ဒီနှောင်းလာတို့เนาะဘုံတို့နေမျိုးကိုနေမျိုးစဉ်တို့ဒါတွေကတော့ကျွန်တော်တို့ထင်ရှားတဲ့နိုင်ငံရေးသမားတွေအဖြစ်ကျင်းအောင်နေမှာဆက်လက်ကြံနေတာရှိတယ်ဟိုလေဗရောင်းတောင်ကိစ္စကចောင်းသားတွေနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်အကုန်လုံးတော့လှုပ်ပေးရမယ့်သဘောမျိုးရှိတယ်ဒါပေမဲ့လည်းခုချိန်ဒီကိုကျင်းဆွဲထားပြီးတော့အမှုလည်းမဆစ်ဖြစ်ကျောင်းသားတွေလည်းဒုက္ခရောက်ကျမရည်ရည်လည်းကိစ္စောက်ဖြစ်ဆိုတော့လည်းမြူးဖြစ်နေတဲ့ဥစ္စာတွေကတော့မကောင်းဘူးပေါ့ဗျာနောက်ပိုင်းမှာပုံမှန်တွေတော့တစ်မျိုးပြီးတစ်မျိုးတိုးပြီးတော့ကျောင်းသားတွေပေါ်ဆွဲဆိုလာတဲ့ဥစ္စာကဒီဆိုရရဲ့သဘောထားကအမှန်ရောကျောင်းသားတွေနိုင်ငံရေးအကျဉ်းသားတွေပေါ်မှာရှင်းရှင်းလင်းလင်းရှိရလားဆိုတော့မေးစရာဖြစ်တဲ့မိကွန်းတပုတ်လူဖြစ်နေတာပေါ့ကိုယ်တော်မလိုက်
တကယ်တော့ကုလသမဂ္ဂပြည်ညင်စာရန်အရာမိမိယုံကြည်ချက်ကိုဖော်ထုတ်ပြသမှုကြောင့်ဖန်ဆီးခံထားရသူအလုံးကိုသူတို့အနေနဲ့နိုင်ငံရေးအကျဉ်းသားလို့သတ်မှတ်ကြောင်းဦးမင်းလူဦးကဆက်ပြောပါတယ
်ကျွန်တော်တို့ကဗျာဒီကုလသမဂ္ဂပြည်ညင်စာရန်မှာပါတဲ့အချက်ဒီရပြောရမယ်ဆိုလို့ရှိရင်တော့မိမိရဲ့ယုံကြည်ချက်မိမိရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုတဲ့ကိစ္စရပ်တွေကိုကန်တာပြီးတော့ဖန်စီခံတာအချင်းဟာလူခွင့်ကြီးချုပ်ပေါက်ခြင်းဖြစ်တယ်လို့ကျွန်တော်မြင်တယ်။အဲ့တော့အဲ့ဒီလိုမျိုးဖန်စီခံနေရတဲ့သူတွေကိုလည်းကျွန်တော်တို့ကနိုင်ငံရေးအကျဉ်းသမားအဖြစ်ကျွန်တော်တို့ကတော့သတ်မှတ်တယ်။ဒါကတော့ကျွန်တော်တို့သတ်မှတ်တာပေါ့လေ။ထိုနည်းတူရပါပဲ။ဒီအင်တာနက်မှာစာရေးတာပဲဖြစ်ဖြစ်ပုံငိုဖြန့်ဝေတာပဲဖြစ်ဖြစ်ပေါ့နော်။
တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကိုတည်ရောထားတဲ့ဓာတ်ပုံကိုအင်တာနက်အွန်လိုင်းမှာဖြန့်ချိမှုနဲ့ဖမ်းဆီးပြီးထောင်ဒဏ်6လအပြည့်ပေးခံထားရတဲ့ချစ်သမီးခေါ်ချောစန်ဒီထွန်းနဲ့ဆက်သွယ်ရေးပုံမှန်66နဲ့တရားစွဲဆိုခံထားရတဲ့ပက်ထရစ်ခွန်ဂျာလီတို့လည်းပါဝင်တယ်လို့ဆိုပါတယ်။ပညာရေးဥပဒေပြုပြင်ပြောင်းလဲဖို့အတွက်တောင်းဆိုဆန္ဒပြခဲ့ကြတဲ့ចောင်းသားကောင်းဆောင်တွေဖြစ်ကြတဲ့မဖြစ်ဖြစ်အောင်နဲ့ကိုမင်းသွေးတစ်တို့အပါအဝင်ចောင်းသားကောင်းဆောင်တွေနဲ့တခြားတက်ကြွလှူရှာသူအများအပြားလည်းဖမ်းဆီးထိန်သိမ်းခံထားကြရဆဲဖြစ်ပါတယ်။ AAPPBနိုင်ငံရေးအကျဉ်းသားများကွန်ရက်စောင့်ရှောက်ရေးအဖွဲ့မြန်မာနိုင်ငံကနောက်ဆုံးထုတ်ပြန်တဲ့စာရင်းအရာလဲမြန်မာနိုင်ငံထဲမှာနိုင်ငံရေးအကျဉ်းသား128ဦးကြန့်ရှိနေသေးပြီးနိုင်ငံရေးအမှုရင်ဆိုင်နေရသူ489ဦးရှိတယ်လို့ဆိုပါတယ်အဲ့ဒီထက်မှာနိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့အထူးရွေးကောက်ပွဲနောက်ပိုင်းဖမ်းဆီးခံရသူ23ယောက်လဲပါဝင်ပါတယ် HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကလည်းမြန်မာအစိုးရအနေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီး ဖန်စီထိန်သိမ်းထားတဲ့ရာနဲ့ချီတဲ့အကျဉ်းသားတွေအပေါ်တင်ထားတဲ့ဆွေချက်တွေအားလုံးကိုပြန်လည်ရုပ်သိမ်းပေးပြီးဖန်စီခံထားရသူတွေကိုချွင့်ချက်မရှိပြန်လွတ်ပေးဖို့ဇန်နဝါရီလ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်သမရဦးသိန်းစိန်အနေနဲ့လွန်ခဲ့တဲ့3နှစ်တုန်းကပေးခဲ့တဲ့ကတိကိုအကောင့်ထည့်ဖော်ပြီးနိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွတ်ပေးဖို့အတွက် HRW ကတောင်းဆိုကြောင်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ